တရှိစီဝမျိုးကွဲတွေကိုထိန်းသိမ်းစောင့်ရှောက်ဖို့ကိစ္စကိုအမြန်လှုပ်ဆောင်ကြဖို့ကုလသမဂ္ဂအကြီးတန်းတာဝန်ရှိသူတွေနဲ့ကမ္ဘာခေါင်းဆောင်တွေကဗိုလ်ထုံးတွေကလှုပ်တဲ့တရှိစီဝမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတောင်းဆိုလိုက်ပါတယ်။ကမ္ဘာပေါ်ကလူသားတွေရဲ့တည်ရှိမှုဟာမိမိတို့ပတ်ဝန်းကျင်မှာရှိတဲ့တဘာဝပတ်ဝန်းကျင်ကိုထိန်းသိမ်းစောင့်ရှောက်နိုင်စွမ်းပ စိတ်တည်တန်းနဲ့ချီပြီးမျိုးတုံးပျောက်ကွယ်နိုင်တဲ့အနေရရှိကြောင်းဒါပြင်လွန်ခဲ့တဲ့90အတွင်းကျော်ရွှေရှိသတ္တဝါအရေအတွက်68ရာခိုင်နှုန်းလောက်ကျဆင်းခဲ့တယ်လို့ပြောပါတယ်ကုလသမဂ္ဂအတွင်းဝန်ကြီးချုပ်အန်တိုနီယိုဂူတာရက်စ်ကလည်းဇီဝမျိုးစိတ်တည်ဆုံးရှုံးနေတာတွေကိုမဆုံးရှုံးရအောင်လုပ်ဖို့နဲ့နောက်မျိုးဆက်တွေအနေနဲ့ပုံမှန်ကောင်းမွန်တဲ့ပတ်ဝန်းကျင်တစ်ခုကိုဖန်တီးတည်ဆောက်ဖို့ကြီးမားတဲ့ညီမချက်တွေထားရှိရေးကိုတောင်းဆိုလိုက်ပါတယ
် 10 years ago we secured commitments that should have protected our planet
လွန်ခဲ့တဲ့ဆယ်နှစ်ကကျွန်တော်တို့ဟာကျွန်တော်တို့ရဲ့ကမ္ဘာကြီးကိုကာကွယ်ပေးနိုင်မဲ့တန်ဋိဌာန်တွေချမှတ်ခဲ့ပါတယ်အများအဖြစ်တော့ဒါတွေမအောင်မြင်ခဲ့ပါဘူးဒါပေမဲ့ကြိုးပမ်းအားထုတ်လှုပ်ဆောင်ကြတဲ့အခါမှာကျွန်တော်တို့ရဲ့စီးပွားရေးတွေအပေါ်လူသားစုအပေါ်ကမ္ဘာကြီးကျန်းမာတန်ဆောင်ရေးအပေါ်အကျိုးသက်ရောက်မှုတွေရှိတယ်ဆိုတာညင်းလို့မရပါဘူး။သဘောတရားဟာခဏတိုင်းစွာကြီးမားပြီးတော့ထိခိုက်ပျက်စီးစေတဲ့ကျွန်တော်တို့ရဲ့အစွမ်းမပြတ်လုပ်ရက်တွေကိုလျှော့ချမယ်ဆိုရင်ပြန်ပြီးထူထောင်လာနိုင်မှာပါလို့အတွင်းမှုချုပ်ကူဒါရက်စ်ကပြောသွားတာပါ။ကမ္ဘာနိုင်ငံတရားကြော်ကခေါင်းဆောင်တွေဒေသအတွင်းနဲ့နိုင်ငံတကာအဖွဲ့အစည်းတွေဟာဇီဝမျိုးကွဲဆိုင်ရာကုလသမဂ္ဂညီလာခံမှာတက်ရောက်စကားပြောခဲ့ကြပြီးတော့2020အလွန်ဇီဝမျိုးကွဲဆိုင်ရာမူပေါင်းတွေရဲ့ညီမချက်တွေချမှတ်ဖို့နဲ့အောင်မြင်နိုင်မဲ့နည်းလမ်းတွေကိုဆွေးနွေးခဲ့ကြပါတယ်ခင်ဗျာ။